ချိန်တိုင်းနဲ့မြောက်ပိုင်းမှာအဟိုလာအတွင်းနဲ့ကြားဆောင်ကင်းစခန်းတွေအကြမ်းဖက်တကယ်ခံရပြီးတဲ့နောက်မြန်မာတာဝန်ရှိသူတွေဖက်ကထုတ်ပြန်တဲ့သတင်းတွေနဲ့နိုင်ငံတကာကတုံ့တဝေဖန်ပြောဆိုမှုတွေမှာကွက်လက်ချက်တချို့ရှိနေပါတယ်။ဒီအပေါ်တိုင်းရင်းသားနဲ့တကိုင်းဖွဲ့စည်းတွေဖက်ကဘလို့တုံ့တက်ကြတယ်လဲဆိုတာမှအေးအေးမှကနင်းညံတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းလဲဖြစ်တဲ့ဘင်္ဂလားမြန်မာနယ်စပ်မှာနေကြောင်ကင်းစခန်းတွေအကြမ်းဖက်တကယ်ခံရမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်တွင်းကဒုက္ခတွေအရေးကိစ္စတွေအကြမ်းဖက်မှုကိစ္စတွေဟာတစ်ဆက်တည်းဖြစ်လာခဲ့ပါတယ်။ဒီအတွက်အကြမ်းဖက်မှုတွေကိုနိုင်ငံတကာကရှုတ်ချနေပေမဲ့လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအကြီးကျယ်ဝေဖန်မှုတွေခံနေရတာပါ။မြန်မာအစိုးရနဲ့တနင်္ဂနွေလုံးဖြစ်ခတ်တကယ်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက KNU ပြည်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌတူကွယ်ထူးကတော့ဒီခိုင်ပြည်ရင်းနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုစူးစီးထားချက်တွေရှိနေပြီဖြစ်တဲ့အကြောင်းခုလိုပြောပါတယ်
။ဘောဇေကတော့ဒီစစ်သားရဲ့ဥပဒေကြောင့်ရတဲ့ဆောင်ရမှာလည်းတစ်ဖက်ကလည်းဒီတိုင်းနဲ့ဆောင်မှာမှုဒါတွေကလည်းဒီကိစ္စတွေကိုချက်ဖို့မနဲ့ထားမယ်ဘောဇေကလည်းရှိနေတယ်။နောက်ဆုံးမှာလည်းဒီအဆုံးသတ်ခံတဲ့လူစီတွေကလည်းကျွန်တော်တို့အဲ့ဒါနဲ့ပြန်ကောင်းနေချက်ချက်ဖို့ကျွန်တော်စူးစီးချက်လည်းရှိနေတယ်။ကျွန်တော်တိုင်းကမနဲ့ခိုင်ဖို့လည်းဒါလည်း very sensitive people နဲ့လို့ကျွန်တော်ကသဘောထားထုတ်ပြန်မှုရှိရင်လည်းအဲဒီစီးပွားရေးပုံတော့ရှိစားမှာဘယ်လိုကျွန်တော်လုပ်မှာလဲ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့မြန်မာပြည်ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေပေါ်မှာထောက်ခံမှုဝေဖန်မှုကန့်ကွက်မှုတွေမရှိဘဲတိတ်ထိတ်နေတယ်လို့လည်းသတင်းတွေကထွက်ပေါ်နေတာပါ။ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးကိုယ်စားလှယ်အတွက် DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းကတော့မြန်မာအစိုးရနဲ့နိုင်ငံတကာရဲ့ပြောဆိုချက်တွေဟာတစ်ဖက်တည်းမကျတဲ့အပေါ်မှာလေလာဆောင်ကြည့်နေသေးဖြစ်တယ်လို့ဆိုပါတယ်
။ဒီနောက်ကနိုင်ငံတကာရဲ့ပြောဆိုချက်နဲ့ပမာဆွေရရဲ့ပေါ့နော်ဒီဆွေရရဲ့ပြောဆိုချက်ကတစ်ဖက်တည်းမကျတော့ဒါလည်းကျွန်တော်တို့ကဒီတာကိုဆောင်ကြည့်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒါလူသားချင်းပြနေတော့ဟိုစာနာတော့ပေါ့လေစိတ်တော့စိတ်မကောင်းဘူးပေါ့ဒီလိုဖြစ်တယ်ဖြစ်ကြတယ်ဒါပေမဲ့ဒီချောက်လို့ပဲချောက်ချောက်လို့ဖြစ်လေတယ်ဆိုတာကကျွန်တော်တို့ကုတိကြီးလေလာသုံးတက်နေတဲ့ကာလဖြစ်နေတယ်လေဒါပေမဲ့ကျွန်တော်တို့ကအဲဒီလိုဖြစ်တဲ့စာနာကြတာပေါ့ဒါပေမဲ့တကယ်လက်လက်တွေ့ဘလူးကပြုလုပ်ခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့ဒါကသုံးသစ်စီလေးလာနေပဲဆောက်ကြည့်နေကြဖြစ်နေတယ်ခဲ့
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါဖြစ်ပွားခဲ့ရတဲ့အတွက်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြတ်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလာမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတတ်ဖြတ်မှုအကြမ်းဖက်ခံရမှုတွေကိုခံခဲ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြတ်ပြားသွားရပါတယ်။တစ်ချိန်နဲ့တစ်ချိန်ထဲမှာပဲတချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတချို့ရှိနေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဒုက္ခတွေပြဿနာတွေကလည်းရှိနေတာပါ။ဒါအပြင်တိုင်းရင်းသားဒေသအားလုံးနီးမှာနေမြေတည်ငြိမ်မှုတော့ဦးစားပေးဆောင်ရွက်နေရခြင်းဖြစ်တယ်လို့မြမအစိုးရနဲ့လည်းရင်းငယ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်နေရခြင်းဖြစ်တာကြောင့်လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတော့မယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ရှင်။